နေပြည်တော်မှာလွတ်တော်အစအဦးတွေနေအဝေးထင်း drone ရဲ့လွတ်တင်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ဖမ်းဆီးခံခဲ့ရတဲ့ပြင်သစ်ကဘာလက်ခီးတော်လွတ်ရစီလို့ဒီနေ့ပဲထောင်ခပြန်လွတ်ပေးလိုက်ပါပြီ။အသက်28နှစ်အရွယ်အာသာတက်ကလိုကိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကပျက်စီးသက်ဆောင်လာမှုတွေတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်လန်တလအပြစ်ပေးခံခဲ့ရတာပါ။ပြင်သစ်နိုင်ငံသားခီးတော်ကတော့မြန်မာနိုင်ငံမှာ drone ယာဉ်ပြန်တမ်းမှုကန့်သတ်ထားတာကိုမသိတဲ့အကြောင်းထွက်ဆိုသွားပါတယ်။ဒီကနေ့ထောင်ကနေလွတ်လာတဲ့ပြင်သစ်ခီးသွားမှုတော့ထောင်နဲ့၃နှစ်ထိကြာခံရနိုင်တဲ့လွေမှုကြီးကြပ်ရေးဥပဒေ၊လေကြောင်းဆိုင်ရာဥပဒေနဲ့လည်းအရေးယူခဲ့တာပါ။ဒါပေမဲ့လည်းပြည်မှုတွေအတွက်မြန်မာကျပ်ငွေတသိန်းခွဲတန်ငွေစာမို့သာတရားစီရင်ရေးကစင်ကြချပါတယ်။ထောင်ကပြန်လွတ်လာတဲ့ပြင်သစ်ကဘာလက်ခီးသွားမှုတော့နေရရင်ပြန်ဖို့မှဖြစ်ပေမဲ့လွေမှုကြီးကြပ်ရေးကအမိန့်စာမရတဲ့အတွက်အချုပ်မှတညဆက်နေရလိမ့်မယ်လို့လည်းလွေမှုကြီးကြပ်ရေးတာဝန်ရှိသူတို့ကိုကူကပီ AP သတင်းကပေါ်ပြခဲ့တာပါ။ပြည်ထောင်နိုင်ငံသားလွတ်တော်နေ drone လွတ်တင်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။2019ခုနှစ်အောက်တိုဘာလတည်းမှာတော့ကလည်းတူရကီသတင်းဌာန TRT ကမှတ်တမ်းတင်ဗီဒီယိုရိုက်ကူးရေးအဖွဲ့ကိုလွတ်တော်နေ drone ရင်လွတ်တင်မှုနဲ့ဖမ်းဆီးခဲ့ဘူးပါတယ်။စင်ကာပူနဲ့မလေးရှားကသတင်းတောက်နှစ်ယောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့တရားစွဲခဲ့ပေမယ့်နောက်ပိုင်းမှာလေကြောင်းပြန်တမ်းမှုဆိုင်ဥပဒေနဲ့ထပ်တိုးတရားစွဲပြီးထောင်နဲ့နှစ်လစီအပြစ်ပေးခဲ့ပါတယ်။